အခုတော့ဥောင်ခင်းရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ Mytel Telecom ဟာပိုချုပ်လူတန်းစားအတွက်ငွေပိုရှာပေးပြီးစစ်စင်ရေးကိုအကူအညီပေးနေတဲ့ဆက်သွယ်ရေးစနစ်ဖြစ်ကြောင်းဥောင်ခင်းကရေးသားပြီးကျွန်တော်ညောင်ဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ။
စစ်တပ်စီးပွားရေးနဲ့ဆက်နွယ်နေတဲ့ကုန်ပစ္စည်းနဲ့လုပ်ငန်းကိုတပိတ်မောက်ဖို့စော်ဩတဲ့လှုပ်ရှားမှုမှာ Mytel Telecom စတင်ရေးဟာထင်ရှားပါတယ်။ဖေဖော်ဝါရီလ5ရက်နေ့တိ Mytel Company ကနှုတ်ထွက်လိုက်တဲ့ Engineer 100ခန့်ရှိကြောင်းအေယာဝတီသတင်းမှာဖော်ပြပါတယ်။ Mytel နဲ့ပတ်သက်တဲ့စည်ရဲ23ခုကိုလွန်ခဲ့တဲ့နှစ်စံပိုင်းက Facebook ကဖေရှားခဲ့ပါတယ်။ EU ဥရောပအဖွဲ့ကလည်း Mytel ကိုဒဏ်ခတ်အရေးယူဖို့2018ကစဉ်းစားခဲ့မှုပါတယ်ဗီယက်နမ်အစိုးရပိုင် Viettel Telecom ကိုမှီပြီး Mytel Telecom ပေါ်ပေါက်လာပုံကို Justice for Myanmar က161မျက်နှာအစီရင်ခံစာမနစ်ကထုတ်ဝေထားပါတယ် Viettel စစ်တပ်ပိုင်မြန်မာစီးပွားရေး Corporation MEC နဲ့မြန်မာ Telecom ဥပိုင် Limited ဟာ Mytel ဆက်သွယ်ရေးလုပ်ငန်းရဲ့ပိုင်ရှင်တွေဖြစ်ပါတယ်2018ဇွန်လမှာစတဲ့ Mytel ဟာနှစ်နှစ်အတွင်းသုံးဆွဲသူ10တန်းရှိလာပါတယ်တယ်လီနောက21တန်းဥရေဒူးက10တန်း MPD က24တန်းဆိုတော့စုစုပေါင်းမိုဘိုင်းဖုန်းသုံးဆွဲသူ65တန်းရှိနေပါတယ်မြမလူဦးရေနဲ့ပုံများနေပါတယ
်စစ်တပ်ပိုင် MEC မြမစီးပွားရေးကော်ပိုရေးရှင်းဟာပွင့်လင်းမြေသားမှုကင်းမဲ့တဲ့အဖွဲ့အစည်းဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ဇွန်လ22ရက်နေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာMEC ရာစစ်တပ်ရဲ့ပုဂ္ဂလိကပိုင်ကုမ္ပဏီဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။အစိုးရစီကရတဲ့အသုံးစရိတ်ပေါ်မှာမှီခိုတဲ့အဖွဲ့အစည်းကပိုင်တဲ့လုပ်ငန်းဟာနိုင်ငံပိုင်ဖြစ်သင့်ပေမဲ့စစ်တပ်ကပုဂ္ဂလိကပိုင်အဖြစ်သတ်မှတ်ထားတာပါ။နောက်ပါအစိုးရလက်ထက်မှာတယ်လီကွန်လုပ်ငန်းကိုလေဝကြီးအုပ်အမြတ်ထုတ်လို့ SIM card တစ်ခုကိုဒေါ်လာ9000အထိဈေးရှိခဲ့ပါတယ်။ဒါကြောင့်တယ်လီကွန်ဈေးကွက်ကိုကြီးစိုးဖို့စစ်တပ်ကရည်ရွယ်တာပါ။Mytel ရဲ့49ရာခိုင်နှုန်းကိုဗီယက်နမ် Viettel ကပိုင်ဆိုင်ပြီး51ရာခိုင်နှုန်းကို Telecom ဥပိုင်ကုမ္ပဏီနဲ့စစ်တပ်ရဲ့ Starhawk ကုမ္ပဏီကပိုင်ဆိုင်ပါတယ
်။ Starhawk ကုမ္ပဏီရဲ့အစုရှယ်ယာတွေကိုစစ်ကောင်းဆောင်တွေတဦးချင်းပိုင်ဆိုင်ကြပါတယ်။ဘယ်သူကဘယ်လောက်ရတယ်ဆိုတာကိုမသိနိုင်ပါဘူး။ကာကွယ်ရေးဝန်ကြီးဌာနကြီးကြပ်တဲ့ကုမ္ပဏီဖြစ်လို့စည်ရေးလျှို့ဝှက်ချက်လို့သတ်မှတ်ထားပုံရပါတယ်။ဒါပေမဲ့တက်ချုပ်ကြီးမင်းအောင်လှန်ရတဲ့အစုရှယ်ယာကအများဆုံးဖြစ်မှာတာတရဖြစ်စရာမလိုပါဘူးမြန်မာတယ်လီကွန်ဥပိုင်ကုမ္ပဏီအောက်မှာခရိုနီကုမ္ပဏီ7ခုရှိပါတယ်ဗီယက်နမ်စစ်တပ်သတင်းစာမှာတော့2020ပထမ3လပိုင်းမှာမိုက်တယ်ရဲ့ဝင်ငွေဟာအမေရိကန်ဒေါ်လာ25တန်းရှိတယ်လို့ Justice for Myanmar အဖွဲ့ကဆိုပါတယ်ဖုန်းခေါ်ကကိုပေါက်ဈေးရဲ့တဝက်သားယူတာမှုချက်ချင်းလူသုံးများသွားတာပါဒါလို့ပြန်ဆိုင်မှုမျိုးကိုတားမြစ်ထားတာမို့မြန်မာအစိုးရဘက်ကအရေးယူပြီးမိုက်တယ်ကိုဒေါ်လာ2,000ဒဏ်ရိုက်ပါတယ
်မိုက်တယ်တယ်လီကွန်အတွက်ရင်းနှီးငွေဒေါ်လာတန်း 1,800 ကျော်လိုအပ်မယ်လို့ခန့်မှန်းထားတာမို့ BNN ဘက်ကဒေါ်လာတန်း 860 မတည်ဖို့ကတိပြုထားပါတယ်2019မှာ BNN ကဒေါ်လာတန်း 163 ရင်းနှီးကြောင်းသိရပါတယ်မြန်မာဘက်ကဒေါ်လာတန်း 840 ရင်းနှီးရမှာဖြစ်ပေမဲ့ဘာမှပြောတန်ဆိုတန်မကြားရပါဘူးခရိုနီကုမ္ပဏီ7ခုထည့်ဝင်ထားတဲ့ငွေကဒေါ်လာတန်း 40 သာရှိတာမို့မြန်မာအစိုးရကဒေါ်လာတန်း 800 စိုက်ထုတ်ရမယ်ပုံပေါ်နေပါတယ်မိုက်တန်ငွေစည်းရင်းကိုစစ်ဆေးမဲ့သူမရှိတဲ့အတွက်စေကောင်းဆောင်တွေအလွဲသုံးစားလုပ်ဖို့အကောင်းဆုံးကုမ္ပဏီဖြစ်နေပါတယ်မိုက်တယ်တယ်လီကွန်မှာစေကောင်းဆောင်ဘိုင်းကိုငွေပိုရှာပေးတဲ့လုပ်ငန်းဖြစ်ပါတယ်စစ်ဆေးရင်းကိုလည်းမိုက်တယ်တယ်လီကွန်စနစ်ကအထောက်အကူပေးနေပါတယ်။တကယ်တော့မိုက်တယ်30သူစီကရတဲ့ငွေနဲ့ဆက်အနာရှင်စနစ်ကိုကြားကန်နေတာဖြစ်ပါတယ
်။မိုက်တယ်ဟာဗီယက်နမ်ပိုင်ဗီယက်တယ်နဲ့ဖက်ဆက်လုပ်ထားတဲ့အတွက်ဗီယက်တယ်ကရတဲ့အခွင့်အရေးကိုရရှိနေပါတယ်။အပြည်ပြည်ဆိုင်ရာနဲ့ဗီယက်နမ်ဘန်တွေကဗီယက်တယ်ကတဆင့်မိုက်တယ်ကိုထောက်ပံ့နေပါတယ်။ဒါကြောင့်ပြည်သူလူထုကမိုက်တယ်ကိုထိထိရောက်ရောက်တပိတ်ပေါက်နိုင်ဖို့လိုအပ်နေပြီလို့Justice for Myanmar အဖွဲ့ကဆိုပါတယ်အလွယ်ဆုံးနည်းကတော့မိမိမှာရှိတဲ့ Mytel SIM card ကိုဖျက်ဆီးပစ်တဲ့နည်းပါပဲ Mytel Telecom ဟာဗိုလ်ချုပ်လူတန်းစားရဲ့ကိုယ်ပိုင်ပစ္စည်းဖြစ်နေတာကြောင့် Democracy အရေးရဲ့ဆန့်ကျင်ဘက်ဖြစ်နေတာကိုသ တော့ပေါ့ဖို့လူတယ်လို့ဆိုပါတယ်မိုက်တယ်တယ်လီကွန်စနစ်ကြောင့်လူခွင့်ရေးချိုးဖျက်ခံရပုံကိုအရက်ဖက်အဖွဲ့တွေကလူသူကိုပညာပေးတင်တယ်လို့ဆိုပါတယ်အာကစားကန္တဖြေပြော်ရေးကန္တနဲ့စာနယ်ဇင်းကန္တမှာလည်းမိုက်တယ်ရဲ့အဆက်အသွယ်ဖျက်ဖို့လူတယ်လို့သုံးသပ်ပါတယ်မိုက်တယ်ဟာဗိုလ်ချုပ်လူဒန်းစားရဲ့ရုပ်ဝတ်စီးပွားရေးနဲ့စည်ရေးလုပ်ငန်းအဖြစ်ရပ်တည်နေပါတယ်ဒါကြောင့်စစ်အာဏာရှင်စန့်ကျင်ရေးနဲ့မိုက်တယ်တပိတ်မှောက်၍ဒွန်တွဲနေတာကိုပြည်သူလူထုသဘောပေါက်တဲ့ကြောင်း Justice for မြန်မာအဖွဲ့ကသုံးသပ်ထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ